တက်တက်တက်မတော်ပို့ဆောင်ရေးလေယာဉ်နဲ့လေယာဉ်ပေါ်ပါခီးတွေကိုရှာဖွေနေတာမှာဒီကနေ့မှလည်းပင်လယ်ပြင်မှာရာသီဥတုဆိုးဝါးနေလို့အခက်အခဲတွေရှိနေတဲ့ဒါကပဲတက်မတော်စီရင်ရင်နေတဲ့ဒေသခံ5014ပေါင်းပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်ပြီးလုပ်နေပါတယ်။ဇွန်လ9ရက်နေ့ကမြင်းမျိုးကနေရန်ကုန်ကိုအသွားပြတ်ကျခဲ့တဲ့တက်မတော်လေယာဉ်ပေါ်ပါခီးတွေကလက်ရှိအချိန်ထိရုပ်အလောင်း32လောင်းတွေ့ရှိထားပြီးလူ60ကျောက်ဆုံးနေဆက်ဖြစ်ပါတယ်ဒီအစီအစဉ်ပြည့်စုံတဲ့နောက်ဆုံးတည်ထားသမျှကို VOA မြန်မာပိုင်းသတင်းတောက်မမင်းမြင့်ခိုင်ကပြောပြပါမယ်ရှင
်ဇွန်လ9ရက်နေ့ဒီကနေ့ပင်လယ်ပြင်မှာရာသီဥတုဆိုးရတာကြောင့်ပြတ်ကျတက်မလို့ပို့ဆောင်ရေး WiFi လေယာဉ်ကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်ရမှာအခက်အခဲရှိတယ်လို့တက်မလို့သတင်းမှန်ပြန်ကြားရေးအဖွဲ့ကဘူမူးကြီးမျက်မြင်ဦးက VOA ကိုပြောပါတယ
်ဒီနေ့ကကျွန်တော်မနေ့ပိုင်းတစ်မိနစ်လုံးကတော့ဝေသာဆိုးလာတယ်ဝေသာဆိုးတော့ဘလို့မလုံးရအောင်ရှင်လည်းဒါမဲ့ခုလို့တဲ့ဆူနာရီပိုင်းနဲ့နောက်ဒိုင်ဘာတွေရောအခုထိုက်ဆာနေပါပြီ။ဆက်ရအများနည်းနည်းမဟုတ်များကြီးတာ။ဒီလိုရတယ်။ဒါပေမဲ့လိုင်းရှိရဆိုရင်ဘလို့မဟိုတိုင်းကြီးရှိဆိုရင်ကျွန်တော်ကထောက်ဖို့တော့ခက်တာလေ။တိုင်းကြီးပါရင်လည်းခက်တော့အဒေတာကြံနေရတယ်သွားဖို့ခက်ဖို့သူတို့လည်းသူတို့ဆက်လီရင်းနေဆိုရင်နည်းနည်းလေးခက်ခဲရှိတာပေါ့နော်အဲ့လိုဖြစ်ပါတယ်။ဒါပေမဲ့အခုတော့လုံးနေပါပြီ။တော့လုံးနေပြီ။မနေ့ပိုင်းတစ်ပိုင်းလုံးကတော့အတူဆိုးပြီးတော့အခုညနေပိုင်းနဲ့ဒီလိုတော့လုံးနေကြတယ်။
ရာသီဥတုဆိုးဝါးပြီမယ်လေတက်မတော်စီရင်ရင်တွေနဲ့ဒေသခံ5014တွေပူပေါင်းပြီးဆိုနာစနစ်နဲ့ရှာဖွေတာတွေ5000တိုက်တွေနဲ့တရွတ်ဆွဲရှာဖွေတာတွေအပြင်ကျွမ်းကျင်ရေငုပ်စစ်တီတွေနဲ့ရှာဖွေမှုတွေလှုပ်ဆောင်နေတယ်လို့တက်မတော်ကောက်ွေဦးစည်းချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ပင်လယ်ပြင်ကရာသီဥတုအခြေအနေအရကယ်ဆယ်ရေးလုပ်ငန်းတွေလုပ်တဲ့နေရာမှာအခက်အခဲရှိနေပြီးဒေါ်လာစည်အထီတော့ထူးခြားဖြစ်စဉ်မရှိသေးဘူးလို့ဒဝေဒေသခံကိုဟင်းထက်ကပြောပါတယ်။
ဆိုတော့လည်းကျွန်တော်အချိန်လေးရှိရတော့ကျွန်တော်ထူးခြားဖြစ်တယ်တော့ဘာမှဟိုတွေ့တာမျိုးဟိုရတာမျိုးတော့မရှိဘူး။မနေ့ကတော့တို့ဆိုထုတ်ပြန်တဲ့တဲမှာတော့ဒီလေရင်ဘေးတွေရတယ်ဆိုတာပေါ့။တခြားထူးခြားဖြစ်တယ်ကတော့ကျွန်တော်မတက်ရသေးဘူးကြာတော့ကျွန်တော်ရှိတယ်။မှန်တယ်ပြောရင်တော့ဒီဟိုပင်လယ်ပြင်ရာသီဥတုနေထားရဆိုတော့ဒါမှန်တယ်ပြောရင်တော့ရှာဖွေကယ်ဆယ်ရေးလုပ်ငန်းလုပ်တဲ့အခါမှာဒါတော့လုံးဝအဆင်ပြေဖြစ်မယ်ဆိုတာတော့လုံးဝသိကြတာပေါ့
။ဆိုတော့ကိုရနေဒီကနေ့ညနေပိုင်းအထိတက်ကြတက်မလို့လေရင်ပေါ်ပါအမျိုးသားအလောင်း3လောင်းအမျိုးသမီးအလောင်း23လောင်း၊ကလေးအလောင်း8လောင်း၊စုစုပေါင်းရုပ်လောင်း32လောင်းရှာဖွေတွေ့ရှိထားပြီးအယောက်90ပျောက်ဆုံးနေဆဲဖြစ်ပါတယ်။ဆေးရုံရရှိထားတဲ့ရုပ်လောင်းတွေကိုဒဝေမြို့တပ်မတော်ဆေးရုံမှဆေးဘက်ဆိုင်ရာစစ်ဆေးမှုတွေပြုလုပ်ပြီးတပ်ဆိုင်ရာမိသားစုဝင်တွေကြီးစုစစ်ဆေးပြီးတဲ့နောက်ရုပ်လောင်း16လောင်းကိုတော့ဘယ်သူဘယ်ဝါဆိုတာအတိပြုနိုင်ခဲ့တယ်လို့တပ်မတော်ကောက်ွေဦးစုချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့မွန်လွဲ၂နာရီမှာတော့ဆေးရုံရရှိထားတဲ့ကသက်ဆိုင်ရာမိသားစုဝင်တွေရောက်ရှိလာတဲ့ရုပ်လောင်း၁၀လောင်းကိုဒဝေတံဝေကအတင်းကြိုင်မှာတကြိုခဲ့ပါတယ်။ကျန်ရှိနေသေးတဲ့ရုပ်လောင်းတွေရဲ့သက်ဆိုင်ရာမိသားစုဝင်တွေကိုရန်ကုန်ကနေဒဝေကိုပို့ဆောင်ပေးနေပြီးကျန်ရစ်တဲ့မိသားစုဝင်တွေအတွက်ကူညီပေးသွားမယ်လို့ဗိုလ်မှူးကြီးမြတ်မြူးကပြောပါတယ
်။အခုတော့ကျွန်တော်တို့အခုဒီမှာသူတို့မိသားစုတွေကိုရန်ကုန်ကနေခေါ်ပေးတယ်။အဲဒီမှာသူတို့ကိုစောစောပိုင်းကလုပ်ပြီးတာပေါ့နော်တပိုင်းအဲ့ဒါပိုင်းကတော့သူတို့အတွက်ဟိုထောက်ပံ့ရေးတွေပါနေကြတော့သူ့မှာစစ်သားတော့စစ်သားလို့ပေါ့သူ့ရဲ့သူ့ကြီးဟိုသူ့ဟိုဒီမော့သူ့ကိုပေးရမယ့်စုကြီးတွေပါရှိရတယ်။အဲ့ဒီသူ့ရဲ့အတိုင်းဆက်လုပ်ပါမယ်။သူ့ရဲ့တပ်မတော်ထုံးနေဆက်လုပ်ပါမယ်။နောက်ကျင်းတဲ့မိသားစုတွေကဆိုတော့ဟိုထောက်ပံ့ရေးတွေပေးပါလိမ့်မယ်ခင်ဗျ။လက်ရှိတော့ကျွန်တော်တို့ပေးလဲပေးထားရဆိုတော့လေ
ဘုဒ္ဓခုနေမှာဘိန်းယုတ်ကနေရန်ကုန်ကိုအတော့တပ်မတော်ပို့ဆောင်ရေး Y8 အမျိုးသားဒီရင်အမှတ် 5820 လို့ဟာမုဒ္ဓမပင်လေးကိုဖြတ်တန်းနေတဲ့မုံလွဲပိုင်းမှာရုတ်တရက်ဆက်သွယ်မှုပြတ်တောက်ပြတ်ကျခဲ့တာပါ။အဲ့ဒီလင်းရင်ပေါ်မှာခီးစဲ180ဦးနဲ့ဒင်းရင်အမှုတန်း14ဦးပါသွားပါတယ်။လုံးလုံးစိတ်အထီးတော်လင်းရင်ဘင်းတစ်လုံးအပါအဝင်အစိတ်ပိုင်းတချို့ကိုပဲရှာဖွေတွေ့ရှိထားသေးပြီးလင်းရင်ဘယ်နေရာမှာပြတ်ကျတယ်ဆိုတာအတိအကျမသိရသေးတဲ့အတွက်လင်းရင်ပြတ်ကျတဲ့အကြောင်းရင်းကိုမထုတ်ဖော်နိုင်သေးပါဘူးရှင်။